သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှိများကို September 10ရက်ဗုဒ္ဓနေ့အတွက် SBS News/ သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကျွန်တော်က Daryl Ong မှာယနေ့အတွက်ထိတ်တန့်သတင်းများ Nepal Australia များသည်ရဲအနည်းငယ်အတွင်းလူအသေးပြောက်ရှိသောစန္ဒပြမှုများနှင့် Nepal ဝန်ကြီးချုပ်ရာဒူးမှနှုတ်ထွက်ခြင်းတို့ကိုမင်းတွေးခဲ့ရသည့်၎င်းတို့ရဲ့မိုးရနိုင်ငံပြဿနာများအတွက်စိတ်မကောင်းဖြစ်နေကြပါတယ်။ယခုဖြစ်သိမ်းနိုင်သည့် social media platform များပေါ်တွင်ပိတ်ပင်မှုများကိုစန့်ကျင်တဲ့အနေဖြင့်လွတ်တော်ပေါ်လူမှုစန္ဒပြမှုနှင့်တိုက်ခိုက်မှုများစတင်ခဲ့တော်လဲအချင်းပြတ်ခြားစားမှုအပေါ်အပြစ်တင်သောနိုင်ငံရေးပါတီများအပေါ်မကျေနပ်မှုများတိုးပွားလာနေခြင်းကြောင့်ဖြစ်တယ်လို့သိရှိရပါတယ်ကာတာမြို့တော်ဒိုဟာကိုအစ္စရေးရဲ့တိုက်ခိုက်မှုအတွင်ဟာမက်စ်အဖွဲ့ဝင်၅ဦးသေဆုံးခဲ့ပြီး၎င်းဟာဟာမက်စ်အဖွဲ့ကပြည်တွင်းလုံခြုံရေးတပ်ဖွဲ့ဝင်တဦးဟုဖော်ပြထားကကာတာအမျိုးသားတဦးနဲ့အတူသေဆုံးခဲ့ကြောင်းအတည်ပြုပြောဆိုထားပါသည်။ဟာမက်စ်ရဲ့နိုင်ငံရေးဘယူရိုပြောရေးဆိုခွင့်ရှိသူဆူဟီအာဟင်ဒီကဂါဇာရှိဟာမက်ခေါင်းဆောင်ခါလီအာဟေးရဲ့သားဖြစ်သူအယ်ဇဂျီနဲ့၎င်းတို့ရဲ့ထိတ်တန့်ဆေးဆက်ညှိနှိုင်းရေးမှုတို့သည်သေဆုံးသူများထဲတွင်ပါဝင်ကြောင်းပြောကြားခဲ့ပါသည်။နယူးဇီလန်မှာကလေးနှစ်ဦးကိုသတ်ဖြတ်ပြီးနှစ်ပေါင်းများစွာ၎င်းတို့ရဲ့အလောင်းများကိုမတွေ့ရှိမီခရီးဆောင်အိတ်ထဲတွင်ထည့်ထားခဲ့သည်ဟုစွပ်စွဲခံရတဲ့အမျိုးသမီးတဦးကိုနယူးဇီလန်မှာစတင်စစ်ဆေးနေပြီဖြစ်ပါတယ်။နယူးဇီလန်မီဒီယာကဟော့ကီယန်လီသည်အော့ကလန်တရားရုံးချုပ်တရားသူကြီးဂျက်ဖရီဘန်နင်ရဲ့သနားခံတောင်းဆိုချက်ကိုဖြေချရန်ညှင်းဆိုခဲ့ပြီး၎င်းသည်အပြစ်မရှိဟုအယူခံဝင်ခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကဒီဝါပင်တဲ့ကမ်းခြေတွင်နမန်ကိုက်ခံရမှုကြောင့်လူတဦးသေဆုံးခဲ့ပြီးနောက်ဆုံးတွင်ဆင်နီမြောက်ဘက်ရှိပင်တဲ့ကမ်းခြေများကိုယခုပြန်လည်းဖွင့်လှစ်ပေးလိုက်ပြီဖြစ်ပါတယ်။ Northern Beaches Council မှ Long Reef နဲ့ဒီဝါကမ်းခြေများကိုယခုချိန်တွင်လူများအသုံးပြုနိုင်မည်ဟုဆိုပါတယ်။သို့သော Council မှ Lifeguard များသည့်ပင်လယ်ပြင်ကိုစောင့်ကြည့်နေပြီး jet ski များကိုအသုံးပြု၍ကင်းလှည့်မှုများလုပ်ဆောင်မယ်လို့ဆိုပါတယ်။ Australian ဝန်ကြီးချုပ် Anthony Albanese သည် Pacific ဒေသခေါင်းဆောင်များနဲ့အဓိကဆွေးနွေးရန် Solomon ကျွန်းစုတွင်တွေ့ဆုံတဲ့အခါမှာရာသီဥတုဆိုင်ရာဘန်ဒါရေးနဲ့ဒေသတွင်းလုံခြုံရေးတို့ကဆွေးနွေးမှုများကိုလွှမ်းမိုးနိုင်မယ်လို့မျှော်လင့်နေပါတယ်။ Anthony Albanese သည် Forum ရဲ့ပထမဆုံးနေ့လုံဆောင်ချက်များကိုကြော်သွားပြီးနောက်ဟော်နီယာရာတို့မကြာမီရောက်ရှိလာမယ်လို့ဆိုပါတယ်။နေ့စဉ်သတင်းတို့ News Flash များပုံမူချသည့်ရန် SBS Language Podcast ကိုတွားရောက်နားဆင်ကြည့်ပါ။သို့မဟုတ်ဝင်ရောက်ကြည့်ရှုပါ
။ဤတွင်သတင်းများကိုကြီးညာလို့ပြီးပါပြီခင်ဗျာ။
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ